တင်ဆိုင်ကန္တာမှာမြန်မာသတင်းတော်ကမှာတုံ့ပြန်နေတဲ့ EDM အတုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အတုံးကတော့
Do or Die
ဖြစ်ပါတယ်စာလုံးပေါင်းက DO Do ကလုပ်တာ OR OR ကဒုမဟုတ် DIE Die ကသိတာဖြစ်ပြီးသကုခွင့်ရဲ့ Die ဒီပဲကလုပ်ရင်လုပ်ဒါမှမဟုတ်တည်ရင်တည်ဆိုတာပဲဖြစ်ပါတယ်ဒီတုံးစင်းပြေလာတာကတော့19ရာစုနှောင်းပိုင်းဖြစ်တဲ့1993ခုနှစ်တုန်းကစကော့တလန်လူလာကြီးရရှိဖို့ပထမဦးဆုံးတိုက်တဲ့စစ်ပွဲနယ်ပတ်သက်လို့ကဗျာဆရာကြီးရောဘတ်ဘန်စီဆက်ထားတဲ့ကဗျာရဲ့နောက်ဆုံးအပိုက်မှာရစ်စက်တဲ့အာဏာရှင်ကိုအသက်အသေးခံပြီးအပြုတ်တိုက်ဖို့တိုက်တွန်းရမှာ Do or Die ကိုအသုံးပြုထားတာဖြစ်တယ်လို့ဆိုပါတယ်။ EDM ဆိုတဲ့တော်ပိုက်ဒီပင်ကတော့ကျမတို့မြန်မာမှာရှင်ရွှေတီတေညီကြီးဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တိတ်ကိုအရေးကြီးထားတဲ့အတွက်ဘယ်လို့မှရှောင်ရွဲလို့မရပဲအတက်လူပြီးအရက်စွန်လုပ်ရမယ့်ဆွမ်းဆောင်မှုမျိုးဖြစ်ပါလေ။မလုပ်ဖဲနေလို့မရတော့တဲ့အနေထားမှုစွန်စားလုပ်ရမှာမို့ဆုံးရှုံးမှုပိဆက်မှုများတဲ့အန္တရာယ်ရှိတာကိုဆိုလိုတာဖြစ်ပါလေ။ဒီတုံးကိုဇူလိုင်လ24ရက်နေ့ကဗြိတိန်ဝန်ကြီးချုပ်တည်ဖြစ်လာတဲ့နိုင်ငံကြ ాయి ဝင်ကြီးဟောင်းလည်းဖြစ်ခဲ့သူ Boris Johnson ဟာ Brexit ဆိုတဲ့ EU ဥရောပသမ္မတကနေ Britain နှုတ်ထွက်ရေးကိုထောက်ခံအားပေးသူဖြစ်တဲ့အတိုင်းသူ့အနေနဲ့ Britain ကို October 31ရက်နေ့နောက်ဆုံးထားပြီး EU နဲ့သဘောတူညီမှုညှိနှိုင်းလို့ရသည်ဖြစ်စေမရသည်ဖြစ်စေဘယ်လိုပဲဖြစ်ဖြစ်မဖြစ်တဲ့အင်းနဲ့နှုတ်ထွက်ပြအောင်နှုတ်ထွက်ဖို့လုပ်မယ်လို့ကြီးပေးခဲ့တဲ့အတွက်ကြောင့် Irish Times စင်စာကြီးက Boris Johnson promises do or die Brexit by October 31st ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါလေ။ဒီအတုံးနဲ့ပတ်သက်လို့ George Hope ပြီးတဲ့ဥမာလေးလာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship game and won the 2019 FIFA Women's World Cup.
အမေရိကန်အမျိုးသမီးအတင်းကဘာကြီးပြည့်ဖြစ်အနိုင်ကစားရမယ်အခြေအနေရောက်ခဲ့တယ်။နောက်ဆုံးဘောလုံးပွဲမှာအတင်းကစားတာကလည်းကောင်းတော့2019 FIFA အမျိုးသမီးကမ္ဘာဖလားစုကိုနိုင်လိုက်တယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship gameand won the 2019 FIFA Women's World Cup.
ခုဆက်လက်တင်ပြပေးမယ် EDM အသုံးကတော့
run out of gas.
ဖြစ်ပါတယ်။စာလုံးပေါင်းက RUN run out out of off run out of ကပုံသွားတာ gas gas ကဓာတ်ဆီဖြစ်ပါတယ်။သူခုဆိုရင်တရိုက်ဒီပေကတော့ဓာတ်ဆီပုံသွားတာဖြစ်ပါတယ်။ဒီနေရာမှာကြောင်းတခါတာတရားပုံစံဆိုသလိုတမန်အင်္ဂလိပ်အုံဓာတ်ဆီကို petrol လို့ခေါ်ပြီးမြေအမေရိကန်က gasoline အတူက gas လို့ခေါ်တာဖြစ်ပါတယ်။မော်တကားမောင်းရမှာဓာတ်ဆီကုန်သွားပြီးဆိုရင်ဆက်မောင်းလို့မရနိုင်တော့ဘူး။ idiom ဆိုရယ်တော့ဒီဘက်ကလည်းနေ့စဉ်ဘဝမှာဒူတွေမှာတခုခုလောက်ရမှာစိတ်ဓာတ်၊ဇွဲလုံးလား၊စွမ်းအင်း၊ဝေအင်းအားထောက်ခံမှုစသဖြင့်လို့ကုန်ခန်းလာပြီးနောက်ဆုံးမှာဘာမှမတတ်နိုင်ပဲရရှိလိုက်ရတာလုပ်ငန်းကိုရလိုက်ရတာကျမတို့မြန်မာမှာမိစာကုန်းစီခန်းနဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီနေ့ခုနှစ်အားမမျှတဲ့အခါကြိုင်လက်ပန်းကျလာတာမျိုးဖြစ်နိုင်ကြလို့ကျလာတော့စိတ်ဝင်စားမှုနေလာပြီးညီငွေကဆက်မလို့ချင်းတော့တဲ့အနေအထားမျိုးလည်းဖြစ်ပါတယ်ဒီအတုံးကိုကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့ပြည်ထောင်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ6.8% ရာခိုင်နှုန်းရှိနေလို့ခန့်မှန်းထားတဲ့အတိုင်းအရင်နှစ်တွေကတည်းကစာရင်းနည်းတဲ့အပြင်အမေရိကန်ရဲ့ကုန်စည်စစ်ကြောင်ပိုဆိုးရင်ရတဲ့အတွက်ကြောင့်တရုတ်အစိုးရဦးစီးရဲ့စီးပွားရေးဖွံ့ဖြိုးမှုပုံစံဟာအလုံးမဖြစ်တော့ဘူးဆိုပြီး Wall Street Journal သတင်းစာကြီးက China's state-driven growth model is running out of gas ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီဆုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
China's plan to revive the Nizhda Dam project seemed to have run out of gas.
Nizhda Yigada Simangin ကိုပြန်စဖို့တရုတ်ရဲ့အစီအစဉ်ကြည့်ရတာမိစာကုံစီခါနေတဲ့အချိန်ရောက်နေပုံရတယ်လို့ဒီလိုရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ China's plan to revive the Nizhda Dam project seemed to have run out of gas.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
get by the throat
ဖြစ်ပါတယ်ဆာလုံပေါင်းက GUT get ကယူတာ BY by THE THROAT by the throat က living ကနေဖြစ်ပြီးစကားစုံရဲ့တိုက်ရိုက်ဒီတွေကတော့ living ကနေယူတာဖြစ်ပါတယ်ဒီနေ့တော့ living ဒါမှမဟုတ်လေမျိုးကိုလက်နဲ့ဖြစ်တာမျိုးဖြစ်ပါတယ်ဒီ idiom မှာ get အနောက်မှာတူတူရောက်လို့အဓိပ္ပာယ်ရတဲ့ someone ဒါမှမဟုတ်တခုခုတို့အဓိပ္ပာယ်ရတဲ့ something ကိုထည့်ပြီး get someone by the throat ဒါမှမဟုတ် get something by the throat ကိုသုံးလို့ရှိပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့လူတူဒါမှမဟုတ်တခုခုကိုအပိုင်ချုပ်ကင်နိုင်ဖို့လုပ်တာဖြစ်ပါတယ်။ဒီသို့စီးပွားရေးအကောင့်ရဲ့တရုတ်နိုင်ငံဟာကမ္ဘာတစ်ပါးဖုံဖြိုးတဲ့နိုင်ငံတွေကိုအခြေခံရန်တရားအဆောက်အုံတွေတွင်ငွေထုတ်ချိရမှာအတိုးနှုံးတွေရတဲ့မြင့်တွေအတွက်တရုတ်ကျွေးပြီးတရုတ်ဟာကမ္ဘာကြီးရဲ့လယ်မျိုးကိုညှစ်ထားတယ်ဆိုပြီး Bloomberg စီးပွားရေးစာဆောင်မှာ China's got the world by the throat ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ The boss has got John by the throat so he is completely under his control
ဆရာသမားကဂျွန်ကိုအပိုင်ကင်ထားနိုင်တယ်။ဒါကြောင့်လေဂျွန်ဟာဆရာသမားရဲ့ချင်းချုပ်မှုအောက်မှာလုံးဝရောက်နေပြီလို့သိရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The boss has got John by the throat. So he is completely under his control.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
do or die, run out of gas, get by the throat.
ကြည့်ကြပါလေ။နောက်တွင်ပါခုလိုချင်းမျိုးပါလေ။နောက်ထပ် idiom အသုံးတွေကိုဆက်လက်ကြည့်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။